အခုနှစ်အတွက်တရုတ်နိုင်ငံရဲ့စီးပွားရေးတိုးတက်မှုနှုန်းဟာ900ခန့်နဲ့ဝန်းကျင်လောက်ရှိမယ်လို့ဝန်ကြီးချုပ်လီကေချန်းကပြောကြားလိုက်တဲ့အတွက်ဒါဟာ25နှစ်အတွင်းအနည်းဆုံးဖွံ့ဖြိုးတိုးတက်မှုလည်းဖြစ်ပါတယ်။ပုံမှုခက်ခဲတဲ့ပြည်ရင်ပြောင်းလဲရေးတွေကိုလှုပ်ဆောင်ဖို့လိုအပ်ကြောင်းလဲမြို့သားပြည်သူ့ကွန်ဂရက်စီးပွားအဖွဲ့မင်ခွန်းထဲမှာဝန်ကြီးချုပ်ကအဲ့ဒီလိုထည့်သွင်းပြောကြားလိုက်တာဖြစ်ပါတယ်။တရုတ်စီးပွားရေးအပေါ်အထက်ကကြလာတဲ့ဖိအားတွေဟာပုံမှုပြင်းထန်လာနေပြီးတိုင်းပြည်စီးပွားဖွံ့ဖြိုးမှုဟာအမြင့်တွယ်နေတဲ့ပြဿနာတွေဟာလည်းပိုပြီးတော့တည်ဆောက်နေတယ်လို့ဝန်ကြီးချုပ်ကပြောပါတယ်။ဒါအပြင်အခုနှစ်မှာရင်ဆိုင်ရမယ့်အခက်အခဲတွေဟာမနစ်ကကြုံရတာတွေနဲ့ပုံမှုကြီးမားမယ့်အကြောင်းလည်းသူကထည့်သွင်းပြောကြားသွားပါတယ်။ဒီချိန်ထဲမှာပဲတိုင်းပြည်ဖွံ့ဖြိုးမှုဟာအရေးပါတဲ့အပိုင်းမှာရောက်ရှိနေပြီးဒီကာလအတွင်းမှာအောင်မြင်ပြီးမြောက်နိုင်တဲ့အခွင့်အရေးတွေလည်းအများပြားရှိတယ်လို့ဆိုပါတယ်။အခုနှစ်မှာစီးပွားဖွံ့ဖြိုးမှုအတွက်စင်ခေါ်မှုတွေရှိနေတယ်ဆိုတာကိုမိမောင်းထုတ်ပြတဲ့အနေနဲ့တရုတ်နိုင်ငံရဲ့ငွေတိုးနှုန်းကိုဒုတိယအကြိမ်မြောက်ချော့ချပြီးသတင်းပတ်တစ်ပတ်မပြည့်ခင်မှာပဲလွတ်တော်ဆွေးနွေးပွဲကိုကျင်းပတာပါ။အိမ်ချမ်းမြေစင်းနှုန်းကျဆင်းလာတာအကျွေးတွေများနေတာနဲ့ဆက်ရုံတွေရဲ့လုံနိုင်စွမ်းကျဆင်းလာတာတွေကတိုင်းပြည်စီးပွားရေးကိုဖိအားပေးသလိုဖြစ်နေတဲ့အတွက်2014ခုနှစ်ကသုံးဆွဲထားတဲ့ဆရာခိုင်နှုန်းပေါ်ကျော်ပို့သုံးပြီးတော့အခုနှစ်မှာ 1.84 ထရီလီယံဒေါ်လာအသုံးပြုဖို့တရုတ်အစိုးရကစီစဉ်ထားပါတယ်။